ပါကစ္စတန်သမ္မတဟောင်းအစစ်ဖာလီဇာဒါရီကိုဒေါ်လာတန်းချီပြီးငွေမဲခဝချမှုနဲ့အကြမ်းတိလိုက်စားမှုတိုက်ဖျက်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပါကစ္စတန်အောက်လွှတ်တော်မှလက်ရှိလွှတ်တော်မှဖြစ်တဲ့ဇာဒါရီကိုပါကစ္စတန်နိုင်ငံကနေဒေါ်လာတန်းချီပြီးနိုင်ငံခြားဘဏ်ဆင်တွေထဲပြောင်းနိုင်ရေးဒါဇင်နဲ့ချီတဲ့ဘဏ်ဆင်အတူတွေအသုံးပြုခဲ့တယ်လို့စွပ်စွဲထားတာပါ။ဒီအမှုမှာသူ့ရဲ့ညီမဖိုင်ယယ်တာဘူးလဲပါဝင်တယ်လို့ဆွဆွဲထားပါတယ်။လောက်ကျန်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗနဇီဘူတိုရဲ့ခင်ပွန်းသမရာဟောင်းဇာတာရီကတော့အာဂတိလိုက်စားမှုဆွဆွဲချက်တွေကနိုင်ငံရေးရွေချက်နဲ့လုတ်တာဆိုပြီးတော့ညှင်းဆိုထားပါတယ်။သူကလွှတ်တော်ထဲမှာတတိယအင်အားအကြီးဆုံးပါကစ္စတန် People Party PPP ကိုဦးဆောင်နေတာဖြစ်ပါတယ်။ဇာတာရီရဲ့ပါတီက2018ခုနှစ်အထွေထွေရွေးကောက်ပွဲမှာနိုင်ပြီး2013ခုနှစ်အထိသူသမ္မတဖြစ်ခဲ့တာပါ။ဒီကာလအတွင်းငွေကြေးခွာချဖို့အတွက်ဘဏ်ဆင်အတူတွေလုပ်ခဲ့တာလို့ဆွဆွဲခံထားရတာဖြစ်ပါတယ်။